မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအချို့တပ်ဖြတ်ခံရတဲ့ကိစ္စတွေစုံစမ်းဖို့နဲ့မလေးရှားရောက်မြန်မာလူမျိုးတွေကိုကူညီကာကွယ်ပေးနိုင်ဖို့မြန်မာနိုင်ငံသားရဲ့ဒုတိယဝန်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာမလေးရှားနိုင်ငံကိုထောက်ခံသွားပြီးဖြစ်ပါတယ်။ဒီနေ့တော့ကအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခြေအနေတွေပြန်လည်တည်ငြိမ်အေးစေးလာပေမဲ့မလေးရှားရောက်မြန်မာနိုင်ငံသားအများစုကတော့သူတို့လုံခြုံရေးအတွက်စိုးရိမ်နေရဆဲဖြစ်ပါတယ်။ဒီအကြောင်းကိုသားညုံဦးကစုံစမ်းမေးမြန်းထားပါတယ်။
မလေးရှားနိုင်ငံမြန်မာတန်ယုံကနေပြီးတော့ရရှိထားတဲ့သတင်းအချက်အလက်တွေနဲ့ဒေတာထဲမှာဖြစ်ပေါ်နေတဲ့ကောလာဟလသတင်းတွေကြားမှာကွာမှုတွေဖြစ်နေတာမဟုတ်လို့တကယ်ဗဂရီအခြေအနေတွေကိုလေ့လာစုံစမ်းနိုင်ဖို့နဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်ပေးနိုင်ဖို့အတွက်ဒီမြန်မာနိုင်ငံသားကြီးဒုတိယဝန်ကြီးဦးစင်ရောနောက်အလုသမားအလုတ်ကင်တဲ့လူမှုဖူလုံရေးဒုတိယဝန်ကြီးဒေါခင်ဆိုးတို့ဦးဆောင်တဲ့မြန်မာကုစားရေးအဖွဲ့တစ်ဖွဲ့ဟာမလေးရှားနိုင်ငံကိုဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်။တွားရောက်တဲ့ရွေချက်အဓိကအချက်နှစ်ချက်ရှိပြီးတော့ဒီပထမတက်ဖြတ်ခံရတဲ့မြန်မာအလုပ်သမားတွေကိစ္စကိုစုံစမ်းဖို့နဲ့ဒုတိယချက်အဖြစ်ဒီမလေးရှားရောက်မြန်မာလူမျိုးတွေအတွက်လိုအပ်ချက်တွေကိုကူညီဆောင်ရွက်ပေးဖို့ဖြစ်တယ်လို့မြန်မာသမ္မတယုံကပြောပါတယ်။ပြည်ပသတင်းတွေမှာဒီသစ်ဆုံးသူမြန်မာ6ဦးလောက်ရှိပြီလို့ဆိုပေမဲ့မလေးရှားမြန်မာတန်ယုံရဲ့စုံစမ်းမှုအရသစ်ဆုံးသူမြန်မာ3ဦးပဲရှိတာကြောင့်မလို့ဒီလိုမျိုးသတင်းကွာဟချက်တွေကိုလည်းစုံစမ်းသွားမယ်ဆိုပြီးတော့ပြောပါတယ်။မလေးရှားမှာရှိနေတဲ့မြန်မာအများစုကတော့ဒီသတင်းတွေကြောင့်လုံခြုံရေးစိုးရိမ်ချက်တွေဖြစ်ပြီးတော့မြန်မာနိုင်ငံကိုပြန်လို့ကြတယ်လို့တနေ့တုန်းကဒီအခင်းဖြစ်ခဲ့တဲ့နေရာနဲ့မနီမကွေကပုံးမြန်မာဖုန်တော်ကြီးကြောင့်ကဆရာတော်ဦးအိမ်နကကမိတ်ပါတယ
်။အရင်ရက်တင်နဲ့ဆိုင်ငြိမ်သွားပြီလို့ပြောလို့ရတယ်တကယ်။ဒါပေမဲ့ဒီမြန်မာပြည်ကအလုံသမားလေးတွေရဲ့စိတ်ထဲမှာတော့ကြောက်ရွံ့နေတာပေါ့လေ။အပြင်လည်းတိတ်မထွက်ရဘူး။နောက်ဆုံးပြောရရင်ဒီမှာဆက်မနေချင်တော့မြန်မာပြည်ပြန်ရင်စိတ်ဒီတော်တော်ပေါက်ပြီးတော့ဆေးရောက်မှဆေးရောက်ကမြန်မာပြည်ပြောင်းခြင်းနေက
ြအရှင်ဖျားတို့ဒီဟိုကဖုန်းကြီးကြောင်းတွေပါရင်းနဲ့ပတ်သက်လို့လုံခြုံရေးရောအခြေအနေဘယ်လိုရှိပါလဲဖျား
ဖုန်းကြီးကြောင်းလုံခြုံရေးလည်းပဲကိုယ့်ဟာနဲ့ကိုအတိထားပြီးတော့နေနေကြရတာပေါ့ဟုတ်စားမြန်မာပြည်ကကလေးတွေပဲဒီမှာအဆောင်ချောင်းနဲ့နေနေကြရတာဥပမာတရင်နေကြရတဲ့အရက်စကားဦးနိစာရက်စကားရပေါ်လို့ထားတယ်ဒီလိုလိုတရင်နေကြရတယ်ဒီကြောင်းလည်းပဲမြန်မာဖုန်းကြီးကြောင့်လို့တည်ထားတယ်တကယ်တော့ဒီကြောင့်မြန်မာဖုန်းကြီးကြောင့်မဟုတ်ဘူးတခါကြီးတရုတ်ကောဘကတရုတ်ကော်မတီတွေနဲ့တည်ထောင်ထားတဲ့ကြောင့်တရုတ်ကြောင့်ပေါ့
တင်ပါဗျာ
ဒါပေမဲ့မြန်မာတွေဝင်ထက်များလာကြတော့မြန်မာကြောင့်လို့တည်နေကြတာဆိုတော့မြန်မာကြောင့်ဆိုပြီးတော့ရန်ရှာနိုင်မယ်ဆိုပြီးတော့ရန်ရှာမယ်ဆိုပြီးတော့တရင်နေရတော့ဦးဇင်းတော်ကရေစကားကိုအပေါ်လောက်ထားအပေါ်လောက်တော့အရင်ကတနာယိုနှစ်ခါအကြောင်းရှိကိုပတ်တယ်ဆိုလို့ချင်းလေးကတော့တော့ပတ်ပြီတာပေါ့ဒါပါပဲ
တင်ပါဖေမြန်မာတန်ယုံကိုအခုကြီးတောင်းတာမျိုးရောရှိပါလားဖေ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥစဉ်ကတော့ဟိုစားအခုကြီးမတောင်းပါဘူးတချို့ကလေးတွေတော့ဒီမှာတောင်းတင်းနေတဲ့ကလေးတွေအတွက်တော့ CI လို့ခေါ်တယ်သူတို့ဘာလဲမသိပါဘူးသူတို့စီကစာရုပ်လေးထုတ်ပေးဖို့အဲဥစဉ်အခုကြီးတောင်းထားတယ်ဒီဘတ်ဆိုမရှိတဲ့လူတွေတက်ပေါ်လေ
ဒီမှာမလေးရှားဘက်ကလည်းဒီတရားမဝင်မြန်မာလူသမားတွေဖမ်းလာစီတာပိုများလာတယ်လို့ပြောတယ်ဗျာအဲ့ဒါမှန်ပါလားအ
ဲပိုများလာတယ်ဟုတ်တယ်တကယ်ကြီးဟုတ်စာဒီကိစ္စဖြစ်ပြီးတော့မြန်မာလူမျိုးတွေရပြတ်မှန်စားတာပဲဆိုပြီးတော့မြန်မာပြည်သားတွေရပြတ်မှန်စားတာပဲဆိုပြီးတော့မြန်မာမှန်သမျှအကုန်လုံးဖမ်းလာပဲကြားရတဲ့သတင်းတွေရတော့မြန်မာနိုင်ငံသားအချင်းချင်းဖြစ်ကြတယ်လို့ပြောကြတယ်အမြဲကတော့အဲ့လိုမြန်မာသားမြန်မာစကားတွေပြောပြီးတော့တိုက်ခိုက်ကြတယ်လို့ပြောတယ်တကယ်။
မြန်မာမျိုးသမီးမနေ့ကဒီအကြမ်းဖက်မှုတင်းနဲ့အကြမ်းဖက်မှုဖြစ်ကြတော့မြန်မာမျိုးသမီးနှစ်ဦးစော်ကားခံရတယ်ဆိုတဲ့သတင်းမျိုးတွေလည်းထွက်လာပါတယ်ရှင်ဖျား။အဲ့ဒါနဲ့ပတ်သက်လို့ရှင်ဖျားဗာများသိထားပါလေ။အ
ဲ့လိုပဲစော်ကားခံတယ်ဒီစော်ကားခံတယ်အဲတပ်ပလက်တွေလို့ဒီလောက်ပဲကြားလာတကယ်ကြီးဟိုဒီရရှိတဲ့တကားတွေကသွားကြည့်ပြီး confirm လုပ်နိုင်အောင်တကယ်ဖြစ်ဖြစ်ကိုတချို့နေရာမှာတော့ဒီလိုဖြစ်ပြီဆိုလို့ချင်းရင်ဒီရတကားတွေဒီနိုင်ကိုညီမှုတင်းရတကားတွေသွားကြည့်လို့ချင်းရင်အဲအတုပမတာဖြစ်တဲ့ဟာတွေကိုမြင်ခဲ့ရတယ်ပေါ့လေတွေ့ခဲ့ရတယ်ဆေးရုံရောက်တာတွေဘာတွေသူဆေးရုံတွေလိုက်ကြည့်တယ်ဒီကိစ္စမှာတော့အဲ့လိုဘာမှမကြည့်ဖြစ်ဘူးဘာမှမသိသိခွင့်မရဘူးပေါ့
တင်ပါဗျာတင်ပါ
ဒါကြောင့်မလို့ confirm လုပ်နိုင်ဘူးနော်
မြန်မာအမျိုးသမီးနှစ်ဦးအထမပြုချက်ခံရပြီးတော့တည်ဆုံနေဆိုတဲ့သတင်းနဲ့ပတ်သက်လို့မလေးရှားဒေသအာဏာပိုင်ဘက်ကလည်းအတည်ပြုထုတ်ပြန်တာမရှိပါဘူးအကြမ်းဖက်တပ်ဖြတ်မှုမှာမတင်ငါသူအချို့ကတော့ဝရမ်းထုတ်ပြန်ထားတာတွေတော့ရှိပါတယ်အခုဒီတွားရောက်တဲ့မြန်မာကုစားရေးအဖွဲ့တဲမှာတော့ပြည်ပအလုပ်ကိုင်အေဂျင်စီအသင်းချုပ်ကတာဝန်ရှိသူတွေလည်းပါသွားပြီးတော့မြန်မာအလုပ်သမားတွေနဲ့အဲ့ဒီမှာရှိတဲ့အလုပ်ရှင်တွေကြားညှိနှိုင်းဆောင်ရွက်ပေးဖို့လည်းဆောင်ရွက်သွားမယ်လို့မြန်မာသမ္မတယုံကပြောဆိုထားပါတယ်ခင်ဗျာ